မြန်မာနိုင်ငံကအင်တာနက်လူမှုကွန်ရက်တုံးသူတွေကြားမုန်းစကားတွေဖြန့်နေတာကိုထိန်းချုပ်ဖို့ထိထိရောက်ရောက်မဟန့်တားခဲ့ဘူးဆိုတဲ့ဝေဖန်မှုကိုခံခဲ့ရပြီးတဲ့နောက် Facebook ကိုမတမာတဲ့နည်းနဲ့တုံးတာကိုထိန်းချုပ်ဖို့ကြိုးပမ်းနေတဲ့အကြောင်းအမှုဆောင်အရာရှိချုပ် Mark Zuckerberg ကပြောပါတယ်မြန်မာနိုင်ငံမှာ Facebook ကနေအမုန်းစကားတွေပြန့်နှံ့နေတာကိုတာဝန်ယူဖြေရှင်းပေးတာမျိုးမရှိတဲ့အကြောင်း Facebook ကုမ္ပဏီကိုမကြသေးခင်ကအိတ်ဖွင့်ပေးစာပေးပြီးကန့်ကွက်ခဲ့တဲ့မြန်မာနိုင်ငံကအရက်ဖက်လူမှုအဖွဲ့တွေက Facebook အကြီးအကဲရဲ့တုံ့ပြန်မှုကိုကြိုးဆိုခဲ့ကြပါမယ်လုံလောက်တဲ့ဖြည့်ရှင်မှုမျိုးတော့မဟုတ်သေးတဲ့အကြောင်းထောက်ပြခဲ့ကြတာပါအပြည့်စုံကိုဆက်သွယ်စုံစမ်းထားတဲ့မအီတန်စင်ကပြောပြမှာပါရှင
်မြန်မာနိုင်ငံသားတွေကြားရေးပန်းစားတဲ့ Facebook လူမှုကွန်ရက်ကိုမတမာတဲ့ရည်ရွယ်ချက်နဲ့အသုံးပြုမှုတွေကိုထိန်းချုပ်ဖို့နည်းပညာကူညီနဲ့ကြိုးပမ်းမှုတွေရှိခဲ့တဲ့အကြောင်း Facebook ထူထောင်သူအမှုဆောင်ရာရှိချုပ် Mark Zuckerberg ကပြောဆိုလိုက်ပါတယ်ဘာသာရေးလူမျိုးရေးပဋိပက္ခတွေကြုံနေရတဲ့မြန်မာနိုင်ငံမှာလူမှုကွန်ရက်ပေါ်ကအမုန်းစကားတွေနဲ့သတင်းမှားတွေဖြန့်ဝေနေတာတွေကို Facebook ကနေစနစ်တကျစောင့်ကြည့်ဟန်တားနေတဲ့အကြောင်းစုခပိုင်းရဲ့မှတ်ချက်ဟာမှန်ကန်မှုမရှိဘဲနဲ့လက်တွေ့မှာတော့မြန်မာလူမှုအတိုင်းဝိုင်းကသာအတိအပြီးအကြောင်းကြားခဲ့ရတာဖြစ်တဲ့အကြောင်းမြန်မာနိုင်ငံကအရက်ဖက်လူမှုအဖွဲ့အစည်း6ခုကပြီးခဲ့တဲ့သတင်းပတ်ထဲမှာကန့်ကွက်ခဲ့ပြီးတဲ့နောက်ပိုင်းမှာပဲ Facebook အကြီးအကဲကအီးမေးလ်နဲ့တုံ့ပြန်စာပေးပို့ဖြေရှင်းခဲ့တာပါ Facebook အကြီးအကဲကစာပြန်ပေးပို့ခဲ့တဲ့တွေကတယောက်ဖြစ်တဲ့မြန်မာနိုင်ငံတဲ့ဒင်းနဲ့ဆက်သွယ်ရေးနည်းပညာဖွံ့ဖြိုးရေးအဖွဲ့အမှုဆောင်ဒါရိုက်တာမတ်ထိုင်အောင်ကတော့စုကပတ်ရဲ့တုံ့ပြန်စာအပေါ်ကြိုဆိုခဲ့ပေမဲ့လိုအပ်ချက်တွေရှိနေတာကိုလည်းထောက်ပြခဲ့ပါတယ
်အဓိကတော့ Facebook ကမြန်မာနိုင်ငံမှာတော့သူလုံနေတယ်လို့ပြောအရာတွေတော့အများကြီးပဲရှိတယ်ဒါပေမဲ့သူတို့လုံနေတာဒီတပိုင်းကျွန်တော်တို့ကအဲ့လုံတဲ့ဟာတွေအပေါ်မှာမှုတည်ပြီးတော့ထွက်လာတယ်ပေါ့နော်ကောင်းမွန်နေရတဲ့မျိုးတွေကျွန်တော်တို့ပို့ပြီးတော့လုပ်ချင်တယ်အဲ့ဒီခါကျတော့ကျမတို့အဲ့ဒီအပိုင်းကိုအဓိကဟိုထောက်ပြရဲပေါ့နော်နောက်တစ်ခုကဆိုလို့ရှိရင်ကျမတို့ဒီမြန်မာနိုင်ငံမှာဆိုလို့ရှိရင်ဒီအဓိကတော့ကျမတို့အဖွဲ့အစည်းအနေနဲ့ဒီပေါ့ဟိုကျမတို့2013 14ပြည်ရပေါ့နော်မြန်မာနိုင်ငံမှာရှိတဲ့အဓိပ္ပာယ်ကိုလှုပ်ဆောင်နိုင်တဲ့စာရင်းအချက်အလက်တွေ hate speech တွေအမုန်းစကားတွေအန်ဒီရှိတဲ့စကားတွေကိုစောင့်ကြည့်လေ့လာနေတဲ့အပိုင်းတွေလုပ်တဲ့အခါမှာလည်းကျမတို့ကအမြဲတမ်း Facebook ကိုတော့ကျမတို့ကတုံ့ပြန်ကိုပြန်ပြီးတော့ပေါ့နော်ကျမတို့ဘက်ကနေတော့တွေ့ရတဲ့အထက်သေးတွေဒီမှာဖြစ်နေတဲ့ issue တွေအမြဲတမ်းပြောရတယ်ဆက်ရှိမြန်မာနိုင်ငံမှာအခုလို့ရှိရင်တုံးဆွဲတူက15တန်းတချို့ benefit ပါရှိလာပြီပေါ့နော်အဲ့ဒီခါကျတော့အဲ့ဒီ review လုပ်တဲ့ team ကကျမတို့ကတကယ်လို့နည်းနည်းလေးဆိုလို့ရှိရင်ဥပမာ50ရောက်ပဲဆိုလို့ရှိရင်ကျမတို့ရဲ့ဒီဘက်ကဖြစ်နေတဲ့အကြောင်းအရာတွေကျမတို့ရဲ့ဒီ report ဒီ content တွေသူကဘယ်လိုမှ mobile ကောင်းကောင်းမလုပ်နိုင
်မြန်မာရက်ဖက်အဖွဲ့တွေရဲ့ပြီးခဲ့တဲ့သတင်းပတ်ထဲ Facebook ကိုပေးပို့ခဲ့တဲ့စာထဲမှာတော့အရေးပေါ်အခြေအနေတွေကိုကင်တွယ်ဖြစ်ချင်းနိုင်မှုမရှိတာဒေတာကံဖွဲ့စည်းတွေနဲ့ပူးပေါင်းဆောင်ရွက်မှုတွေနဲ့ပွင့်လင်းမြင်သာမှုအားနည်းတာတွေကိုထောက်ပြခဲ့ပါတယ်။ Facebook အကြီးအကဲရဲ့ဖြေကြားချက်ထဲမှာတော့လူမှုကွန်ရက်တုံးသူတွေရဲ့တိုင်ကြားချက်တွေကိုစမ်းစစ်ဖို့လူပေါင်းဒါဇင်နဲ့ခြေပြီးတာဝန်ပေးထားတဲ့အကြောင်းနဲ့မြန်မာနိုင်ငံကစင်ကွက်ချက်တွေနဲ့လိုအပ်ချက်တွေကိုနားလည်နိုင်မဲ့အဖွဲ့တစ်ဖွဲ့ကိုလည်းဖွဲ့စည်းထားကြောင်းပြောဆိုခဲ့ပါတယ်။ဒါပေမဲ့လည်း Facebook အမှုဆောင်ရာရှိချုပ်ရဲ့ဖြေရှင်းချက်ဟာလုံလောက်မှုမရှိဘူးလို့မြန်မာနိုင်ငံကလူမှုအဖွဲ့စည်းတွေကယူဆထားကြပါတယ်။မြန်မာနိုင်ငံသားတွေရဲ့လူမှုဘဝတွေမှာတွင်ကျယ်လာနေတဲ့ Facebook ပေါ်ကအမုန်းစကားတွေနဲ့သတင်းမှားတွေပြန့်နှံ့မှုတွေကိုထိန်းချုပ်ရမှာမြန်မာလူမှုအဖွဲ့အစည်းတွေနဲ့ပုံမှန်ပူးပေါင်းဆောင်ရွက်ဖို့လိုအပ်တယ်လို့လည်းမတ်ထပ်ထိုင်အောင်ကပြောပါတယ်
။ Facebook ကလည်းလည်းပေါ့နော်မြန်မာနိုင်ငံရဲ့အရက်အဖွဲ့အစည်းတွေနဲ့တိတိကျကျပြည်နေနဲ့ဟိုကန့်နှံ့ပြီးရောပေါ့နော်ဒီမြန်မာနိုင်ငံရဲ့အခြေအနေကိုလည်းသိချာလေးအလေးထားပြီးရောဆောင်ရွက်ဖို့ကျွန်တော်တို့ဟိုတိုက်တွန်းချင်တယ် Facebook ကမြန်မာလူနိုင်ငံအတွက်အရန်ကိုအရေးကြီးပြီးအလေးအပ်တဲ့ဒီ platform တစ်ခုဖြစ်တယ်ဒါကြောင့်လည်းဆိုတော့မြန်မာနိုင်ငံမှာဒီ business တွေတုံးနေတာကကျွန်တော်တို့တခြားဒီဖွံ့ဖြိုးရေးနိုင်ငံလိုမျိုးကိုယ့်ရဲ့ဒီ mixer နဲ့ဆက်သွယ်ဖို့တင်ချင်းနဲ့ဆက်သွယ်ဖို့တခုလည်းနေမဟုတ်တော့ဘဲနဲ့ဒီ Facebook ကနေလည်းကျွန်တော်တို့တင်အချက်လက်တွေအကုန်လုံးရကြတယ်ဆိုတော့ဒီ Facebook ကအရင်ကအရေးကြီးတဲ့အတွက် Facebook ကိုစာမှုပေးတဲ့ဒီ company အနေနဲ့လည်းဒီမြန်မာနိုင်ငံအတွက်ပေါ့နော်ပို့ပြီးတော့ခကြီးရောက်ရလို့ဖြစ်အောင်ပို့ပြီးတော့ကောင်းကောင်းမွန်အောင်သူ့အနေနဲ့ပို့ပြီးတော့အလေးစိုက်တင်ရလို့ထင်တယ်
Facebook လူမှုကွန်ရက်တုံးသူတွေရဲ့ကိုယ်ရေးချက်လက်တွေကိုအလွဲသုံးစားလုတ်ခေတာနဲ့ပတ်သက်လို့ American အထက်နဲ့အောက်လွှတ်တော်တွေမှာ Facebook အကြီးအကဲ Zuckerberg ထွက်ဆိုဖို့လည်းရှိနေတာပါ။အင်္ဂါနေ့နဲ့ဗုဒ္ဓနေ့တွေမှာထွက်ဆိုမဲ့အများပြည်သူရှေ့မောက်ကြားနာမှုတွေအတွင်းမြန်မာနိုင်ငံကလူမှုကွန်ရက်တွေမှာအမုန်းစကားတွေဖြန့်ဝေမှုတွေနဲ့ပတ်သက်လို့ထိန်းချုပ်မှုအားနည်းခဲ့တာတွေကိုလည်းမေးခွန်းထုတ်ခိုင်းရမယ်လို့မျှော်လင့်ရပါတယ်ရှင်။